မြန်မာနိုင်ငံထဲကအဒီတာတူဖြစ်တဲ့ကုကူဇော်ကိုကျွန်တော်စပြီးမေ့ကျင်ပါတယ်အခုမြန်မာနိုင်ငံမှာလွတ်တော်အခမ်းအနားကျင်းပနေပါပြီမြန်မာနိုင်ငံစီအစုအသတင်းစာတွေထဲမှာတော့တကယ်သမိုင်းမှာမှတ်တမ်းတင်ရမယ်ခန္ဓာကြီးစတင်ကျင်းပတယ်ဆိုပြီးတော့ဖော်ပြထားပါတယ်ဒီသတင်းကိုလွတ်လပ်တဲ့သတင်းသမားတူဦးနဲ့ဘလောက်များဖော်ပြခွင့်သတင်းယူခွင့်ရရှိပါလဲကုကူဇော်ခင်ဗျာ
ကရင်သမားလေးအနေနဲ့ကတော့ကိုကလွတ်တော်ထဲမှာဝင်ရောက်ပြီးတော့အစည်းအဝေးကျင်းပနေတဲ့ဒီလွတ်တော်ထဲမှာဝင်ရောက်ပြီးတော့တရင်ယူဖို့မပြောပါနဲ့ကိုကကျွန်တော်တို့ကလွတ်တော်နာလွတ်တော်ဝင်နာတော့ကတ်လို့မရတဲ့အနေထားပါတရင်မှာတော့မှကျွန်တော်တို့ရုံးမြင်လာကြတရင်နဲ့ဒီသင်္ကြာရီနဲ့နိုင်ငံတကာအလွတ်နဲ့တရင်ဒီပေါ်မှာပဲနားထောင်ပြီးတော့ကျွန်တော်တို့ဝေဖန်သုံးသပ်နေရတာပါကိုတိုင်ကိုကြအနိကတရင်ယူဖို့လက်တွေ့ကြကြသွားပြီးတရင်ယူဖို့ဆိုတာတော်တော်စဖြစ်နိုင်တဲ့အနေအထားမရှိပါဘူ
းဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံထဲမှာကိုရိုအနားမှာဖြစ်နေတဲ့ဖြစ်ရပ်တစ်ခုကိုသူများတွေပြည်ပကပြန်ပြောမှကြားနေရတယ်ဆိုတဲ့သဘောပေါ့ခင်ဗျာ
ဟုတ်ပါတယ်ဗျာမိုင်းထောင်ရှိဝေးတဲ့ပြည်ပကနေပြန်ဝင်လာတဲ့သတင်းတွေကိုပဲနားထောင်နေရတဲ့သဘောပါပဲ
ဆရာသမညလည်းပဲမြန်မာနိုင်ငံနဲ့အနီးကပ်ဆုံးနေရာနေပြီးတော့မြန်မာနိုင်ငံကိုစောင့်ကြည့်နေတဲ့သတင်းအေဒါတူဖြစ်ပါတယ်ဆရာကောပဲလောက်ထိဒီသတင်းကိုသတင်းယူခွင့်ရပါလဲခင်ဗျာအပြင်ကနေပြီးတော့
ဟုတ်ကဲ့ကျွန်တော်တို့ကတော့အဲ့ဒီတည်းကနေပြီးတော့ပို့တဲ့ဟိုပုံလေးတွေပေါ့ဗျာအဲ့ဒီပုံလေးတွေဆိုတာလည်းပဲဥမာဟိုဘတ်စကားနဲ့တည်သွားတာမျိုးလောက်နောက်သူတို့သွားမဲ့စွတ်တော်တို့ဆိုတဲ့အဲ့ဒီဆိုင်းဘုတ်ကလေးတွေပြနေတာလောက်ဒီလောက်ပဲကျွန်တော်တို့လည်းပဲရတယ်ဗျအဲတခြားတော့ကျွန်တော်တို့ဘာမှတိတ်တော့မရဘူးအဲတချို့ဒီစွတ်တော်တွေကနေပြီးကြိုပြောရေးဆိုခွင့်ရှိတယ်ဆိုတဲ့လူတွေကနေတဆင့်ပြန်ပြီးတော့ကြားရတာလေးတော့ရှိတာပါလေအဲ့ဒီလောက်ပါပဲကျွန်တော်တို့အနေနဲ့ဒီဓာတ်ရိုက်ဟိုလွတ်ပြီးတော့အဲ့ဒီလွတ်တော်ရဲ့အခင်းအကျင်းလွတ်တော်ထဲမှာပြောကြဆိုကြတာတွေကိုကျွန်တော်တို့ကတော့ဘလို့မှတိုက်ရိုက်သတင်းယူလို့မရဘူးလေ
ဟုတ်ကဲ့ကိုကိုစောကိုကျွန်တော်မေးချင်ပါတယ်ဆိုတော့ဒီသတင်းဟာတကယ်တိုင်းပြည်ရဲ့သမိုင်းဝင်ဖြစ်ရကြီးတစ်ခုဖြစ်တယ်နောက်ပြီးသူတို့ကလည်းပဲတိုင်းပြည်အတွက်သူတို့အကောင်းဆုံးလုပ်ပေးနေတယ်ဆိုတော့စေတနာတန်းတန်းနဲ့လုပ်နေတာဘာကြောင့်လူမသိစီချင်းဘူးလို့ထင်ပါလဲကိုစောခင်ဗျာ
အဲ့ဒါကြတော့ဗျာဘလို့ပြောရမလဲအခုကြည့်နေရတဲ့ဒီပြည်သူ့လွတ်တော်စီးပွားရေးဆင့်ဆင့်ပေါ်ဒီကျင်းပနေသူကိုကြည့်ရတာကအယံကိုတတိထားပြီးတော့ဆောင်ရွက်နေတယ်ဆိုတာတွေ့ရပါတယ်အဲဒါတရင်ထုတ်ပြန်ပုံကောနောက်တစ်ခုလုံခြုံရေးယူထားပုံကောကလိုအပ်တဲ့ပုံပြီးတော့ဆောင်ရွက်နေတာကိုတွေ့ရပါတယ်ဒါအောင်ဒီကျင်းအပြင်သူတို့ကတစ်ခုခုကိုရှိုးရင်ကြောင်းချပြီးတော့အတော်တတိထားပြီးတော့လုပ်နေရဆိုတဲ့သဘောကိုတွေ့ရပါတယ်ဒါကြောင့်ဒီဒီလိုတော့ဒီဝိဆိုတာသူတို့ပြောနေတယ်လို့ပဲအခုတရင်စားတယ်ပေါ်ပြနေတယ်လို့ပဲတိုင်းပြည်အတွက်အရေးကြီးတယ်တမိုင်းမှတ်တိုင်ကြီးတစ်ခုဆိုလို့ရှိရင်ပြည်သူကလည်းရွေးကောက်တင်မြှလိုက်တဲ့ကိုယ်စားလှယ်တွေလည်းဖြစ်တယ်ဆိုလို့ရှိရင်ပြည်သူကိုဘာကြောင့်ဒီစင်းနေမဆုပ်ပြန်ရမှာလဲကျင်းပပုံကြီးခလာဆောင်းရင်းလေးပုံကြီးကိုဘာကြောင့်ပုတ်ပုတ်နေနေမပြောနိုင်ရမလဲဆိုတဲ့မိကုန်းကြီးပေါ်လာပါတယ်ဒီတော့အခုကျင်းပနေတဲ့ဒီဒီလိုတော့ဒီဝိဆိုတာဟာအများကြီးမိကုန်းကြီးထုတ်เสียဖြစ်သူတန်တရားဝင်เสียတယ်လည်းဖြစ်ပါတယ်ခင်ဗျာ
အဲ့တော့ဆရာကိုကိုစောတို့အနေနဲ့သတင်းသမားတွေပြီးပြီးဒါအကောင့်လုံးနေတဲ့သတင်းကိုငါတို့ပြည်သူစီအောင်ပြောပြခြင်းနဲ့ဆိုရဲစေတနာတန်းတန်းနဲ့သွားပြီးစူးစမ်းကြရဲဆိုပါတော့ဒီကိစ္စမှာကဟန်တာချင်းခံရတာတို့သတိပေးတာတွေဘာတွေကောသူတို့လုတ်ပါလားခင်ဗျာ။အ
ဲရှိတာပေါ့ဗျာအဲ့ဒီနေရာဆိုလို့ရှိရင်ဟိုမဲဂဇင်းကြနေအတီးတီးကသတင်းယူဖို့စူးစမ်းပါတယ်ဖိတ်ကြားမခံရပြီပဲရနိုင်တဲ့သတင်းကိုယူဖို့ဆိုပြီးသွားကြတဲ့အခါမှာအဲ့ဒီပြည်သူလွတ်တော်ဘက်ကိုသွားတဲ့သူတို့နေပြီးတော့မှာတော့ကြာကန်းဝိုင်းခေါ်တာပေါ့အဲဝိုင်းထိုင်မှာပဲလုံခြုံရေးရဲရာစီလုံခြုံရေးတပ်ကရာစီရာနေပြီးတော့တားဆီးပြီးတော့သွားခွင့်မရှိဘူးယူခွင့်မရှိဘူးဆိုပြီးတော့ပြည်ပြင်တားဆီးတာကိုခံရတယ်။နောက်အဲ့ဒီပြည်သူလွတ်တော်သွားတဲ့လမ်းကလည်းပြည်သူလွတ်တော်တစ်ခုပဲအဲ့ဒီမှာတီးကြရှိတယ်။တခြားရုံးဆောက်ဦးတခြားဆိုင်တွေဘာမှမရှိတဲ့အခါကျတော့အဲ့ဒီနားမှာနေဖို့မဖြစ်နိုင်တယ်လို့အဲ့ဒီနားကိုဖြတ်သွားဖို့ဆိုရလည်းမဖြစ်နိုင်ပါဘူး။ဒါကြောင့်ကြာပန်းဝိုင်းထစ်ကနေပိတ်ထားလိုက်တဲ့အခါမှာအဲ့ဒီနားကပဲလက်ပြန်လာတဲ့အနေထားပါပဲ။
ဟုတ်ကဲ့ဆရာသားမြတ်ရေကြားတဲ့အတိုင်းပါပဲဒါဗမာပြည်ထဲမှာရှိနေတဲ့သတင်းအေဒါပြောပြတာပါသူတို့အတွက်ဘယ်လောက်ခက်ခဲဆရာကဘယ်လိုမြင်လိုက်တော့ဘာလို့များကြောက်နေသလဲအတိုင်းပြည်တွေအကောင်းလုံနေတယ်လို့ဆိုရဲဆိုတော့ဒါကိုလူသိသိတာပဲတကယ်သမိုင်းဝင်ဖြစ်ရကြီးကိုဆရာဘာကြောင့်ဒီအနာပိုင်တွေအနေနဲ့ဒီဟာကိုသတင်းဖော်ထုတ်ဖို့လွတ်လွတ်လပ်လပ်သတင်းရင်းခွင့်ပေးဖို့ကြောက်နေတယ်ထင်ပါလဲဆရာ
ဟုတ်ကဲ့ကျွန်တော်ဒီရွေးကောက်ပွဲမှာဆိုလို့ရှိရင်လည်းပဲကျွန်တော်တို့နိုင်ငံတကာသတင်းတောက်တို့เนาะတပြည့်ဒီမီဒီယာကြီးတွေကိုတရားတွေကိုကျွန်တော်တို့သိလွတ်လပ်ခွင့်ပေးခဲ့တာမတွေ့ရဘူးနောက်တစ်ခါရွေးကောက်ပွဲပြီးသွားတဲ့အခါမှာဆိုလို့ရှိရင်လည်းပဲဒီရွေးကောက်ပွဲအပေါ်မှာသိပြီးတော့ဒီအလေးနဲ့ထားပြီးတော့ဒီသတင်းတွေဘာတွေထုတ်ပြန်တာတို့ဘာတို့အစိုးရဘက်ကမလုပ်ဘူးဗျအဲ့တော့ကျွန်တော်ကမြင်တာကတော့ဒီနိုင်ငံရေးဒီအပြောင်းအလဲကြီးလို့ပြောနေတဲ့เนาะဒီတိုင်းပြည်အတွက်တကယ့်ကို ီကောင်းရံမွန်ရာကိုလုံနေတယ်လို့ပြောနေတယ်ဒီရွေးကောက်ပွဲကြီးတို့เนาะဒီလွတ်တော်တို့သူဟာတွေကိုပြည်သူလူထုကိုသူကလုံးဝစိတ်မဝင်စားစေခြင်းနဲ့ပုံစံမျိုးရှိနေတယ်ဗျဆိုတော့ကဒီပြည်သူလူထုကနေပြီးတော့ဓာကြီးကိုစိတ်ဝင်စားပြီးတော့เนาะဒီအပေါ်မှာတစုံတစ်ခုလှုပ်လာမှာကိုလည်းသူကသိစူးနေတဲ့ပုံရှိတယ်ဆိုလိုတာကတော့သူတို့ကကောင်းတယ်လို့လုပ်ပေမဲ့လို့အဲ့ဒီကောင်းတာကိုလူသိရှင်ကြားမပြရဲဘူးဆိုတဲ့အခါကျတော့ဒါကတကယ်ကောင်းတာမှဟုတ်ရလားလို့ကျွန်တော်တို့ကတော့တန်မြတ်ဖြစ်စရာတွေအများကြီးရှိနေတာပေါ့ဗျာဆိုလိုတာကရှိနေတဲ့လက်ရှိလူတွေတဲကပဲနော်အာဏာရတဲ့နေရာတွေယူမယ်အစိုးရတွေဖွဲ့မယ်တမရတွေဖြစ်မယ်ဒီလူတွေပဲပြန်လုပ်မယ်ဆိုတော့အဲ့ဒါကိုသူတို့စိတ်ဝင်စားအောင်အဲ့ဒါနဲ့ပတ်သက်ပြီးတော့တရင်ယူရာမျိုးတွေတရင်လွတ်နာမျိုးတွေမလုပ်အောင်အတတ်နိုင်ဆုံးဒါသားစီနေတယ်လို့ပဲကျွန်တော်တို့တွက်မိတယ်ဗျာ
ဟုတ်ကဲ့ဆရာကိုကိုသောဆရာသားမြပြောသလိုသူတို့ကပြည်သူလူထုကိုစွရင်ရလောက်အောင်ပြည်သူလူထုကောသူတို့လုံနေတာကိုစိတ်ဝင်စားမှုအပြည့်အဝရှိပါရလားကျွန်တော်ရဲ့နံပါတ်1မိကုံကနောက်တစ်ခုမိကျင်တာဆရာတို့ပြည်တွင်းသတင်းသမားတွေအတင်းနဲ့ရောသူတို့လုံနေတဲ့သတင်းကိုပုံမှန်အတိုင်းနဲ့ပို့ပြီးဗာများအလွဲသုံးစားလုပ်ပြီးလွှင့်စရာအကြောင်းရှိလို့လဲခင်ဗျာ
သာမန်ပြည်သူလူထုအနေနဲ့ကတော့စိတ်ဝင်စားဘူးစိတ်ဝင်စားဘူးဆိုတာကဒီဟာကတကယ်ပြောင်းလဲမဟုတ်ဘူးအံပြတ်တက်တာဖြစ်တယ်ဆိုတာကိုတိထားတဲ့အတွက်အစိုးရကသူကဒီအခင်းအကျင်းမှာဘယ်သူကပါလုပ်မယ်ဘယ်နေရာမှာဘသူတာဝန်ယူမယ်ဆိုတာတွေကိုအစိုးရကကြိုတင်အကွက်ချစီစဉ်ပြီးသားဆိုတာကိုပြည်သူလူထုကသဘောပေါက်နေတယ်ဒါကြောင့်မို့လို့ပြည်သူလူထုကတော့ဒီပေါ်မှာအများကြီးမမျှော်လင့်ဘူးတိတ်ပြီးတော့အပြောင်းလဲဖြစ်မယ်လို့လည်းမထင်တဲ့အတွက်စိတ်ဝင်စားမှုလျော့နေခြင်းပါပဲသတင်းသမားတွေအနေနဲ့ကတော့အဲ့ဒီလိုပုံဖြတ်လို့လည်းမရပါဘူးဗျာဦးကျော်စံဒါလည်းသတင်းသမားတစ်ယောက်ပဲလေဖြစ်ပေါ်နေတဲ့အခြေအနေကျွန်တော်တို့တွေ့ရမြင်ရတဲ့အခြေအနေပေါ်မှာကျွန်တော်တို့မြင်တဲ့အတိုင်းရေးမှာပဲလीအဲ့တော့ခက်တာပါလဲဆိုတဲ့အခါကျတော့ဒီလက်ရှိစစ်ကောင်းဆောင်ပိုင်းကသတင်းလွတ်လပ်ခွင့်ကိုလည်းမယုံကြည်ဘူးဗျနောက်တစ်ခါကသတင်းသမားတွေကိုလည်းသူတို့ကမယုံကြည်ဘူးမယုံကြည်ဘူးဆိုတာကသူတို့ကိုမထောက်ခံတဲ့လူတွေသူတို့ကိုတစ်ခါခုဒုက္ခပေးမှာပဲဆိုတာသူတို့ကအမြဲတမ်းအဲ့ဒီဟိုတစီပေါက်လန့်တာကိုခံနေရတဲ့လူတွေပေါ့ဗျာသတင်းသမားတွေအနေနဲ့ကတော့သူတို့မြင်တဲ့အတိုင်းသူတို့တွေ့ရတဲ့အတိုင်းရေးမှာပဲတကယ်တော့အားလုံးသိကြတဲ့အတိုင်းဟိုတရင်စားတဲ့မှသာပြောတာစကလုံးဖြစ်တာပြောတာတွေတရားဝင်ပြည်သူကရွေးလိုက်တဲ့လွတ်တော်ကိုယ်စားလှယ်တွေရေးဆိုတာတကယ်တော့ပြည်သူလွတ်တော်ပြည်သူကိုယ်စားလှယ်အစ်အမှန်တွေမဟုတ်တဲ့အခါကျတော့ပြည်သူကိုယ်စားလှယ်ဆောင်ရဲမှာမဟုတ်သလိုတရားရောက်တစုံတရားရဲ့ညွန်ကြားမှုအောက်မှာပဲကြိုတင်စီစဉ်ပြီးသားအစီအစဉ်တွေကိုကောင်တယ်ဖော်ပြရမှာဖြစ်တဲ့အတွက်ဒါတွေကိုမသိစေချင်ဘူးဒါကြောင့်တရင်သမားတွေကိုလည်းအဲ့နေရာအဲ့ဒီဒေသကိုသူတို့မရောက်စေချင်တဲ့သဘောပါပဲ
တစ်ဆက်နဲ့နည်းမေးချင်ပါတယ်အခုကဘာမှာဖြစ်နေတဲ့ကဘာမှာဆိုအထူးသဖြင့်အရှေ့လက်ပိုင်းမှာကျူနီးရှားစပြီးတော့အီဂျစ်မှာဆိုအတော့ကိုပြင်းပြင်းထန်ထန်ဖြစ်နေတဲ့လူထုဆန္ဒပြပွဲတွေဖြစ်နေပါတယ်။တနည်းအားဖြင့်ဒီမိုကရေစီအရေးခြုံထားတဲ့အာနာရှင်စနစ်ကိုလူထုကဆန့်ကျင်နေကြတာပါ။ဆိုတော့ဒီသတင်းတွေကဗမာပြည်သတင်းလောကမှာဘလောက်တကျပြန်ပြန်ဖော်ပြပါလဲခင်ဗျ။အစိုးရသတင်းစာတွေမှာရောပုဂ္ဂလိကရောဘလောက်ထိအတိအကျဖော်ပြခွင့်ရပါလဲခင်ဗျ။
ကျွန်တော်တတိထားမိတဲ့လောက်တော့အစိုးရသတင်းစာရဲ့နိုင်ငံခြားသတင်းတွေမှာတော့မတွေ့မိသေးပါဘူး။အပြည်တွင်းမှာထုတ်တဲ့ပုဂ္ဂလိကကြာနယ်တချို့မှာတော့တူနီရှားသတင်းတွေတော့တွေ့ပါတယ်။အဲကျွန်တော်ပဲသတိမထားမိလို့လားမသိပါဘူး။လောလောဆယ်အီဂျစ်သတင်းနဲ့ပတ်သက်လို့တော့မတွေ့သေးတဲ့လောက်ပါပဲ
။ဟုတ်ကဲ့ဆိုတော့အဲ့ဒီလိုမျိုးအတိုက်ဆိုင်ဆိုင်ပဲမြန်မာနိုင်ငံမှာသူတို့လွတ်တော်ကျင်းပတဲ့အချိန်မှာအဲ့လိုဖြစ်နေတဲ့အတွက်စိုးရိမ်တာဖြစ်ကောင်းလည်းဖြစ်မှာပေါ့လေ။ဒါကတော့ဆရာဖြေဖို့မလိုပါဘူး။ဆရာသားများကိုပဲကျွန်တော်မေးပြရစေဆရာ။အဲ့တော့ကျွန်တော်စောစောကပြောသလိုပဲအီဂျစ်နိုင်ငံမှာဖြစ်နေတဲ့ကိစ္စတွေကိုသိပေါ်ပြတာမတွေ့ရဘူးဆိုတော့ဆရာဘယ်လိုသုံးသပ်ပါလဲအဲ့ဒါဘာများသူတို့နှိုင်းရှင်ပြီးတော့
ဟုတ်ကဲ့ဒါမျိုးကတော့သူတို့အကြောက်ဆုံးသတင်းဖြစ်မယ်ထင်တယ်လေခုနကကျွန်တော်တို့ပြောသလိုပဲဒီရွေးကောက်ပွဲတို့ဒီလွတ်တော်တို့ဆိုပြည်သူလူထုစိတ်ဝင်စားလာမှာကိုသိစိုးရိမ်နေတယ်နိုင်ငံရေးမှာပြည်သူလူထုပါဝင်လာမှာမျိုးသူတို့ကသိစိုးရိမ်နေတယ်အဲ့လိုအနေထားမှာကျွန်တော်တို့ပြည်သူလူထုရဲ့လှုပ်ရှားမှုသတင်းတွေကိုသူတို့ဘယ်ဖော်ပြဝင်ပါမလဲအဲ့ဒီလိုသတင်းမျိုးတွေကိုလည်းသူတို့ကတက်နိုင်နေမြပိတ်မှာပဲလို့ကျွန်တော်ယူဆတယ်အဲ့လိုကအီဂျစ်ဆိုရင်ဆရာရှေ့တိုင်းမှာဟိုသိတာပဲလေအယ်ဂျဇီရာကဒီသတင်းတော့6ယောက်ကိုဖမ်းပြီးတော့သူတို့ရဲ့ဒီဟုတ်လားဒီကင်မရာတွေကိုသိမ်းသွားတယ်လို့အဲဘာလို့အဲ့လိုမျိုးတွေရှိခဲ့တာဆိုတော့ဟိုမှာလည်းပဲသတင်းလွတ်လပ်ခွင့်ကိုသူတို့ကမပေးရဘူးလို့ဖြစ်နေတာဟုတ်နောက်တစ်ခါဒီအီဂျစ်တို့ဘာလို့ဖြစ်လာလဲဆိုရင်လည်းပဲဒီလိုစပြီးတော့မီးရှို့တဲ့လူရဲ့သတင်းကပြန့်သွားပြီးတော့မှလူထုကအုံကြွလာတယ်ဆိုတာမျိုးတွေနော်အဲ့လိုမျိုးတွေအထိဟိုဖြစ်လာတဲ့အခါကျတော့သူတို့လည်းဒါမျိုးတွေကိုဟိုတိတ်ကြောက်မယ်လို့ထင်တယ်အခုဖြစ်လာမှကြောက်တာတော့မဟုတ်ဘူးထင်တယ်ကျွန်တော်တို့အဲ့လိုဖြစ်တဲ့ဖြစ်စဉ်တိုင်းကိုသူတို့ကဘယ်တော့မှဒီဖော်ပြခဲ့တာမျိုးကျွန်တော်တို့သတိမထားမိဘူးပေါ့ဗျာ
ကျွန်တော်နောက်ဆုံးဆရာကူကူစောကိုတစ်ခုမေးချင်တယ်အခုလောလောဆယ်စကားစားမှသူတို့ဒါ တခုခုအတင်းအဆောင်ဖြစ်သွားမှာဆိုရင်တော့မို့လို့များမပြေးတာလားအကောင့်မြင်ကြည့်တာပေါ့ဗျာကျွန်တော်ထုံ့ံတိုင်းတကယ်တော့သူတို့နည်းနည်းဒီလွတ်တော် process ကနည်းနည်းအချိန်ရလာတဲ့အခါများတည်င်းသမားတွေကိုလွတ်လပ်ခွင့်ပေးလာမလားဒီဟာနဲ့ပတ်သက်ပြီးတော့ interview လုပ်ခွင့်နေမေးခွင့်ဆိုခွင့်နေအဲကျွန်တော်ကိုယ်တိုင်ကတော့အမျိုးသားညီလာခံကျင်းပတဲ့အခါတခါဖိတ်ကြားခြင်းခံရပြီးတော့ရောက်ခဲ့မှုပါတယ်အဲ့ဒီခါကျတော့ကျွန်တော်ညီလာခံကိုယ်စားလှယ်ကိုကျွန်တော်ကိုယ်တိုင်တွေ့ပြီးတော့မေးခဲ့တာလည်းအများကြီးရှိပါတယ်ဆိုတော့အဲ့လိုများဖြစ်လာမလားဆရာကိုယ်ဆိုဘယ်လိုမြင်ပါလဲဆရာရင်နောက်ဆုံးမှတ်ချက်သိကြပါလဲ
ဆရာတော့ကျွန်တော်နှစ်ပိုင်းခွဲပြောပြရစီဗျာလောလောဆယ်ဒီပြည်သူ့လွတ်တော်အစည်းအဝေးတွေအချိန်ရလာပြီတော်တော်လေးသူတို့လည်းစိတ်ချရတဲ့အနေထားရောက်လာပြီဆိုရင်တော့ဆရာဦးကျော်စံတာပြောသလိုပါပဲတည်င်းသမားတွေကိုဟိုဖိတ်ကြားပြီးတော့ပြသကောင်ပြသနိုင်ပါတယ်နောက်တစ်ပိုင်းကကျွန်တော်ပြောချင်တာကတော့လက်ရှိအစိုးရကဒီပြည်သူ့လွတ်တော်အစည်းအဝေးတွေအဆင့်ဆင့်ကျင်းပတယ်ဆိုတာကသူတို့ကတရားဝင်ဖြစ်ဖို့ပဲသူတို့ရဲ့ process ကိုပုံမှန်သွားနိုင်အောင်လုပ်တဲ့သဘောပါပဲပြည်သူလူထုတည်တည်ဖြစ်စေမတည်တည်ဖြစ်စေတည်င်းသမားတွေကိုဖိတ်ကြားပြီးကြဲကြဲပြန့်ပြန့်တည်င်းထုတ်ပြန်နိုင်သည်ဖြစ်စေမဖြစ်စေဒါဟာအရေးမကြီးပါဘူးတရားဝင်ဖို့သူတို့သွားနေတဲ့လမ်းစဉ်မှာအဆင့်တစ်ဆင့်ပြီးမြောက်ဖို့သာဆောင်ရွက်တာဖြစ်တဲ့အတွက်ကျွန်တော်တို့ကတော့သိပြီးတော့ဒီပေါ်မှာမျောလင်းလို့မရနိုင်ဘူးလို့ကျွန်တော်အဲ့လိုပဲထင်ပါတယ
်ဟုတ်ကဲ့ဆရာသားများနောက်ဆုံးတူတူဖြစ်ပြပါဆရာကိုကိုစောပြောသလိုသူတို့ဟာတရားဝင်ဖြစ်ရေးသူတို့လမ်းပြမြေပုံအတိုင်းသူတို့အစီအစဉ်တိုင်းဆက်သွားခြင်းလို့လုပ်တယ်ဆိုတော့တကယ်ကောလူသူကတကယ်အယုံကြည်ရှိလာပါမလားတရားဝင်ဆိုတာဘာလဲအဲ့တော့သူတို့လူချင်းနဲ့တရားဝင်မှုကိုဟု
တ်တယ်အဲ့ဒါကတော့တရားဝင်မှုဆိုတာတော့ကျွန်တော်ရွေးကောက်ပွဲကိုရွေးကောက်ပွဲမှာခဲ့တဲ့ကိုကကျွန်တော်တို့ချူတင်မဲဆိုတဲ့ပင်နာရောက်လာမှမသိတဲ့မဲတွေနဲ့ပဲအနိုင်ရနေတာမျိုးတွေရှိအောင်ဆရာရဲ့တကယ်ကျတော့တရားဝင်မှုဆိုတာကသူတို့ဒီလိုရွေးကောက်ပွဲဆိုတာလေးဟန်ပြလုပ်တယ်နောက်တခါခုနပြောတဲ့ဒီ constitution ပေါ့ဗျာဖွဲ့စည်းပုံအတိုင်းသွားတယ်ဆိုတာမျိုးလောက်ကိုပြဖို့ပဲလို့ထင်တယ်ပြည်သူလူထုကနေပြီးတော့အတိအမှတ်ပြုပြီးတော့เนาะပြည်သူလူထုရဲ့ထောက်ခံမှုတွေနဲ့အဲသွားတဲ့ဒီတရားဝင်မှုမျိုးကိုတော့သူတို့ကကြော်လဲမျော်လင့်နိုင်မှာမဟုတ်ဘူးအဲ့တော့ပြည်သူလူထုကလည်းပေးနိုင်မယ်လို့ကျွန်တော်တော့မထင်ဘူးဆရာကြီး